ရှိတဲ့အာရှနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတော့ထိန်းသိမ်းတင်းတင်းလှုပ်ဆောင်ကြဖို့နဲ့ငြင်းငြင်းချမ်းချမ်းဖြည့်ရှင်းကြဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်တရက်ကိုအစီအတောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကြားဒီနေ့သဘောတူညီခဲ့ပါတယ်မြန်မာနိုင်ငံကအင်ရှင်ဖြစ်ပထမဦးဆုံးကြ
ုးစုံကိုဆွေးနွေးခဲ့ကြတာဖြစ်ပေမဲ့လူအများစိတ်ဝင်စားဆုံးနဲ့အဓိကအကျဆုံးကိစ္စကတော့တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စပဲဖြစ်ပါတယ်။အထူးသဖြင့်ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲတရုတ်နဲ့ဗီယက်နမ်အကြားတရုတ်နဲ့ဖိလစ်ပိုင်အကြားအဲ့ဒီရေပြင်မှာတင်းတင်းမာမာအခြေအနေတွေရှိခဲ့ပြီးလက်ရှိမှာကိုပဲဗီယက်နမ်နဲ့တရုတ်နိုင်ငံကသင်္ဘောတွေဟာတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တွေ့နေကြဆဲဖြစ်ပါတယ်။ဒီကနေ့မနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းဒီအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့အင်းရှင်မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ကအစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်
။ The ASEAN ministers in consensus adopt a statement expressing our concerns
အချိန်ဤပုံမှာကျွန်တော်တို့ရဲ့စိုးရင်ချက်ကိုဖော်ပြပြီးသက်ဆိုင်တဲ့နိုင်ငံအားလုံးကတကယ်ကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့တိုက်တွန်းထားတဲ့အာဆီယံဝန်ကြီးတွေအားလုံးသဘောတူညီတဲ့ထုတ်ပြန်ချက်တရက်ကိုချမှတ်ခဲ့ပါတယ်
။ဗီယက်နမ်ကမ်းလွန်ကအငင်းပွားနေတဲ့ရေပြင်ပိုင်နဲ့မှာတရုတ်နိုင်ငံကကမ်းလွန်ရေနံဒူးစင်တစ်ခုတိစောက်ဖို့ကြိုးစားတာကြောင့်ဗီယက်နမ်နဲ့ထိတိုက်တွေ့နေတယ်လို့ဖိလစ်ပိုင်ကလည်းတရုတ်ငါးဖန်သင်္ဘောတစ်စင်းကိုပြီးခဲ့တဲ့သတင်းပတ်ကဖမ်းခဲ့တာကြောင့်အခြေအနေကတင်းမာနေတာပါ။လက်ရှိအာဆီယံတွင်းမှုချုပ်ဗီယက်နမ်နိုင်ငံသားလီလျောင်မင်းကလည်းဥဝနမောင်လွင်ပြောသွားတယ်လို့ပဲထပ်တူပြောခဲ့ပါတယ်
။ The minister has expressed serious concern on the ongoing development in South China Sea.The ministers all own parties
concerned. တောင်ပြုတ်ပင်လယ်မှာဆက်လက်ဖြစ်ပေါ်နေတဲ့အခြေအနေအပေါ်ထူးဆိုရင်လည်းအကြောင်းဝန်ကြီးတွေကဖော်ပြခဲ့ရပါတယ်။အခုအဲ့ဒီမှာဖော်ပြထားတဲ့အထောက်အထားတွေအားလုံးဟာတောင်ပြုတ်ပင်လယ်နဲ့ပတ်သက်ပြီးတရုတ်နဲ့အာဆီယံနိုင်ငံတွေလိုက်နာလှုပ်ဆောင်ရမှာတွေနဲ့ပတ်သက်ပါတယ်
။အာဆီယံနိုင်ငံတွေဟာ2015ခုနှစ်မှာ AEC လို့ခေါ်တဲ့အာဆီယံစည်းဝါးရေးဝန်ဝိုင်းကိုတည်ထောင်ဖို့သတ်မှတ်ထားကြပေမဲ့အဲ့ဒီကြီးမန်းချက်အတိုင်းပြည့်မီအောင်အကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့မေးခွန်းတွေကထွက်နေတာပါ။ရရှိအာဆီယံတွင်းမှုချုပ်ကတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့2009ခုနှစ်ကတည်းကနေဆိုရင်တနှစ်ကို73ရာခိုင်နှုန်းလောက်နှုန်းနဲ့အကောင့်ထဲပေါ်နေကြတာမို့ရည်မှန်းချက်ကိုပြည့်မီမှာပါလို့အခိုင်အမာပြောသွားပါတယ
် We have 1 year and half I mean actually 2 years because what has been being implemented since the beginning of 2014 has not
ကျွန်တော်မှနောက်ထပ်တစ်နှစ်ခွဲနှစ်နှစ်အချိန်ကြာမှသေးတယ်။ဘာကြောင့်လဲဆိုတော့2014နှစ်ဆန်းကလေးကအကောင့်ထဲပေါ်ပြီးတာတွေကိုလည်းထပ်မတွေ့ရသေးပါဘူး။ကျွန်တော်ပြောခဲ့တဲ့အကောင့်ထဲပေါ်ပြီးသားရာခိုင်နှုန်းတွေက2013ခုနှစ်ထိပဲရှိပါသေးတယ်။ဒါကြောင့်အားလုံးကိုခြုံပြောရရင်ကျွန်တော်တို့ရည်မှန်းချက်ပြည့်မီရေးလမ်းကြောင်းမှာရှိနေပါတယ်။ဒါကြောင့်2015ခုနှစ်ဒီဇင်ဘာလမှာအာဆီယံစီးပွားရေးအဝန်အဝိုင်းကိုအကောင့်ထဲပေါ်ရေးသတ်မှတ်ထားတဲ့ဤမှန်းချက်ကိုပြစ်မိပါလိမ့်မယ်
။မေလ17ရက်တင်းငွေနေ့မှာတော့အာဆီယံနိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးအစည်းအဝေးကိုကျင်းပမှာပါ။အဲ့ဒီထိပ်သီးအစည်းအဝေးကနေဒီကနေ့နိုင်ငံသားရေးဝန်ကြီးတွေသဘောတူထားတဲ့ကြေညာချက်ကိုအတည်ပြုပြီးထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။